မင်္ဂလာပါသောတက်ရှင်တူဦးပေးပို့လိုက်တဲ့တန်ဖိုင်ကိုအခြေခံပြီးစာဖတ်သူတယောက်ရဲ့အကြိုက်စာရေးဆရာတချို့အကြောင်းအရင်တစ်ပတ်ကအစီရင်ခံရင်းစာပေဟောပြောပွဲတွေနဲ့ပတ်သက်တဲ့စာဖတ်သူတဦးရဲ့အမြင်ကိုဒီတစ်ပတ်ဝိုင်းဖွင့်မယ့်အကြောင်းစကားဥတန်းခဲ့ပါတယ်စာပေဟောပြောဝင်တွေကလည်းမြန်မာနိုင်ငံရဲ့ဝီဒေသလက္ခဏာတရက်ဆိုတာအများစင်စားမိပြီးနေမှာပါ။နိုဝင်ဘာလောက်ကစပြီးနေတကာလှည့်ဟောလာလိုက်တာအခုထိမပြီးနိုင်မစင်းနိုင်ပါပဲ။စာဖတ်သူတွေကလည်းစာရေးသူတွေပြောတာဟောတာနားထောင်ခြင်းကြ။စာရေးသူတွေကလည်းရေးပြီးပြောရုံနဲ့အားမရစာဖတ်သူတွေနဲ့ကိုယ်တိုင်တွေ့ကြည့်ပြောချင်တဲ့အာသီးသပြင်ပြကြ။နားထောင်သူနဲ့ဟောပြောသူအပေးယူမျှတနေမဟုတ်လား။ဒီတော့အတန်ဖိုင်တွေကအတန်ရှင်ကားစရာလေးရောဘယ်လိုပါလဲ။ရန်ကုန်မြို့မှာရှိတဲ့ဟောပြောဝဲတွေရောက်ဖြစ်ပါရဲ့လား
။စာပြဟောပြောဝဲတွေအရင်တော့ကျွန်တော်တောင်းသားဘုရားတော့ရောက်ပါတယ်။အခုနောက်ပိုင်းတိတ်မရောက်ဖြစ်တော့အခုကကျကျွန်တော်တို့ပါလဲဆို CD တွေထွက်တယ်ဆိုစတခါလေးဒီလိုကျွန်တော်တို့ကားလမ်းအလယ်မှာလိုက်ရောင်းတယ်။ဘယ်လိုမျိုးတွေဝယ်သွားပြီးအိမ်မှာနားထောင်
ဟုတ်တာပေါ့ဟောပြောပွဲတွေပြီးတယ်ဆိုဟောပြောပွဲ CD တွေကနောက်ကထွက်လိုက်လာတတ်တော့ဟောပြောပွဲတွေသွားနေစရာဘယ်လိုပါတော့မလဲ CD တွေနားထောင်ရင်းကလည်းဟောပြောသူစာရေးဆရာရဲ့စကားကိုကြားနေနိုင်တာပါပဲ CD တွေဖွင့်နားထောင်ရင်ကားဆရာလေးသတိထားမိတာကတော့
သူကနိုင်ငံရေးဘက်ကိုလွှဲတာတွေကအများကြီးတယ်လူငယ်တွေရဲ့တခြားစိတ်ဓာတ်တွေထက်အဲ့လိုလေစာရေးဆရာတွေရဲ့ပြင်းထန်တဲ့နိုင်ငံရေးအတွေးအမြင်တွေကများဥပမာကျွန်တော်တို့ဆိုလိုချင်တာကျွန်တော်တို့နိုင်ငံမှာဆိုလူငယ်တွေနိုင်ငံရေးဘက်ဆိုရင်တော့မှဥပမာဒီမိုကရေစီသဘောတရားကိုနားမလည်သေးရင်လူငယ်တွေကိုနားလည်အောင်ဘယ်လိုပြောမလဲအဲ့လိုမျိုးတွေကိုလိုချင်တယ်ဥပမာဆရာတွေကအုံကြွဖို့လောက်ပဲပြောရတာဗျာ
ကြားကြတဲ့အတိုင်းဟောပြောပွဲမှာနိုင်ငံရေးတွေကဲနေပါတဲ့ဒါဖြင့်ကားဆရာလေးကဘာကိုများဟောပြောတဲ့စာရေးဆရာရီစီကကြားကျင်နေပါတယ်ကားဆရာလေးကနိုင်ငံရေးအကြောင်းပြောတာကိုမကြားကျင်တာမဟုတ်ပါဘူးကြားကျင်ပါတယ်သူကြားကျင်နေပုံကတမျိုး
နိုင်ငံရေးဘက်ဆိုရင်တော့မှလေဒီမိုကရေစီကဘာလဲသူ့အခြေခံတရားစီကံရှိရမယ်ကိုတော်ဝင်ကိုယူနိုင်ရမယ်အပြာလန်လေးစားမှုရှိရမယ်အဲ့လိုအခြေခံ၃ချက်ဆိုတာမဲလမ်းမို့ကွန်ထရီထွေးရင်တော့ဒီအခြေခံ၃ချက်လုံးဝညှိနေပြီဒီမိုကရေစီတောင်းနေအောင်အခွင့်အရေးကိုလိုချင်အလုံးလုံးရမယ်ဆိုတာမျိုးပေါ့နော်အဲ့လိုဟောပြောတာတွေပို့လိုချင်တယ်အဲ့လို
ကားဆရာလေးကခုခေတ်လူငယ်တွေအတွက်ဖြည့်ဆည်းပေးဖို့အများကြီးလိုအပ်နေတယ်လို့ခံယူပါတယ်လူငယ်တွေမှာအတွေးခေါ်မပြည့်ဝသေးလို့ဒီမိုကရေစီအရေးမှာထင်တိုင်းမပေါက်နိုင်ပုံကိုဟောဒီလိုမှတ်ချက်ချပါတယ်ရှင
်ခုကကျွန်တော်တို့နိုင်ငံကလူငယ်တွေအဲ့လိုပေါ့ပညာမဲ့တော့သွေးခေါ်နေလာတယ်တွေးခေါ်နေတော့ကိုပြောဆိုမှုရဘယ်ရောက်လို့ရောက်မှမသိရတဲ့ဒီမိုကရေစီဆိုတော့အော်တောင်းနေကြအောင်ဥပမာလည်းတိန်းထားတာမဟုတ်ဘူးဥသိမ်းစိတ်လည်းတိန်းထားတာမဟုတ်ဘူးတောင်းဆန်းစုကြီးလည်းတိန်းထားတာမဟုတ်ဘူးအဲ့တော့ဒီမိုကရေစီကတောင်းရမှာထက်ကျင့်ရမှာ
ဒီမိုကရေစီဆိုတာတောင်းယူနေစရာမလိုပါဘူးတဲ့ကျင့်ယူရမှာတဲ့ကျင့်ယူရမယ်ဆိုတာတော့ဟုတ်ပါပြီဘလို့ကျင့်ယူရမှာပါလေဒီမှာတော့အခြေခံကကိုစရမယ်လို့ကားဆရာလေးကမြင်ပါတယ်ဥပမာဆိုပါတော့ရန်ကုန်တစ်မြို့လုံးမြန်မာတနိုင်ငံလုံးကွန်သွေးထွေးနေတဲ့ကိစ္စကြီးဒီကိစ္စကဒီမိုကရေစီနဲ့ပတ်သက်လို့ဘယ်လောက်များအရေးပါလို့လဲကားဆရာလေးဆက်ဆက်ပြပုံကိုနားဆင်ကြည့်ပါဦး
ကွန်ဒရီလေးထွေးလာတော့အခြေခံ၃ချက်လုံးနဲ့ညှိနေတယ်ဆိုရင်ခြံတဲ့သဘောတရားတွေကပိုပြီးများသွားပြီ။ဒီနဲ့ညှိဖို့ဘာလို့လဲဆိုတော့လမ်းမောကွန်ဒရီထွေးလိုက်တာပထမအချက်စီကံမဲ့လို့ထွေးတာ။ဒုတိယအချက်ကိုတော်ဝင်ကွန်မြူနိုင်လို့တတိယအချက်ကပတ်ဝန်းကျင်နဲ့ဟာလမ်းမောမှာလုပ်နေတဲ့စီပင်ဝန်ထမ်းတွေကိုမလေးစားလို့စီပင်ဝန်ထမ်းဆိုတာစီလိုက်အမိုက်ကလူတိုင်းသိမ့်နေတာပဲသူတို့မနှက်အစိုးရဆိုထားပြီးတစည်းလဲအမိုက်သိမ့်ပြောင်းတလင်းနေနေရင်းလောက်ကြာရင်ကျွန်တော်တို့မျိုးတော်ကြီးကပြန်ပြီးအမိုက်ရပွားတာဘာဖြစ်လို့လဲတခြားသမျှအမိုက်ကိုလိုက်ကောက်နေရရင်တော့ပြီးမှာမဟုတ်ဘူးအိန္ဒိယမျိုးတော်ဝင်ကပြောတယ်အာကလကတာမျိုးကအရန်အမိုက်ပွားတယ်ဗောတီဗီဝင်တိုင်းလဲအေးငါတို့ဝင်တန်းနေမင်းကြည့်လိုက်အလုံးမလုံးတဲ့လူရှိလားငါတို့ဝင်တန်းနေခံထားတာလဲမျိုးတော်ကြီးတရားလှပဖို့ပဲလဲမင်းတို့တခြားသမျှအမိုက်တွေလိုက်ကောက်နေရရင်ပြီးမှာမဟုတ်ဘူး
ဒီတော့ခြုံပြီးပြောရရင်စာပေဟောပြောပွဲတွေမှာနိုင်ငံရေးလေမုန်တိုင်းဆင်နေတာကိုကားဆရာလေးသဘောမကျပါဘူးကားဆရာလေးကြားကျင်တာကစိတ်တက်ပြုပြင်ရေးစကားတွေစိတ်တက်ပြုပြင်ရေးဆိုရမှာလေလူကြီးတွေကိုထဲ့မစင်းစားပါဘူးလူကြီးတွေဆိုတာကမကြခင်မြင်ကွင်းကပျောက်သွားကြမှာခစ်ကိုဆက်ပြီးမှတခစ်ပြီးတခစ်ကောင်းတဲ့ကောင်းတိုးတဲ့တဲ့တိုးတဲ့အောင်အလုံးလုံးသွားကြမှာကလူငယ်တွေလူငယ်တွေကြက်ပြည့်တင်းပြည့်တွေးတဲ့စေချင်တာကကားဆရာလေးစေတနာဒီတော့အတွေးခေါ်အလုံးလုံးနေတဲ့စာရေးဆရာတွေလူငယ်တွေရဲ့စိတ်ဓာတ်အကောင်းအမွန်ပဲပြောင်းလဲရေးမှတဒက်အားပါဝင်စေချင်နေတာသူစံနာပါပဲ
လူငယ်တွေရဲ့စိတ်နဲ့အဲ့လိုအတွေးခေါ်ပြင်ပေးမဲ့ဟောပြောမျိုးကိုလိုချင်တာဥပမာဗျာကျွန်တော်နိုင်ငံကကျွန်တော်နိုင်ငံသားတွေစိတ်ဓာတ်ကိုပြင်မဲ့ဟောပြောမှုပေါ့
အခုစီရင်ခံခဲ့တဲ့ပြည်သူတွေကတူဦးဖြစ်တဲ့ကားဆရာလေးရဲ့အတန်းဟာမင်းစာတို့လေးစားအားထားရတဲ့စာရေးဆရာတိုင်းဆင်ញင်ရမှာပါ။စင်မြင့်ဘောကနေကိုသဘောကြတဲ့နိုင်ငံရေးပါတီကိုချီးမြှောက်ကိုသဘောမကြတဲ့အဖွဲ့အစည်းကိုနှိမ့်နေပြောဆိုသံတွေကိုမကြမကြကြားမိပါတယ်။ဟောပြောသူစာရေးဆရာသဘောကြတဲ့အဖွဲ့အစည်းကိုကိုကလေးနှစ်သက်နေတော့အဲ့ဒီလိုဟောပြောပေးတာနဲ့တင်ကျေနပ်နေတတ်ကြပါတယ်။ပြည်သူတွေရဲ့အတွေးခေါ်နဲ့စိတ်သက်ခွန်အားကိုမြင့်တင်ပေးမယ်။စာရေးဆရာတွေရဲ့အတန်းနိုင်ငံအနှံ့လွင့်ပြန့်စေခြင်းမိကြောင်းပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။